Brexit လို့ခေါ်တဲ့ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့လုပ်ငန်းစဉ်ကိုမစခင်မှာအစိုးရအနေနဲ့လွှတ်တော်ထံတင်ပြရမယ်လို့ဗြိတိန်တရားရုံးချုပ်ကဒီနေ့ခြားသပတေးနေ့မှာအမိန့်ချမှတ်လိုက်တာကြောင့်ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်အတွက်အနောက်အတားတစ်ခုဖြစ်သွားပါတယ်။ပြီးခဲ့တဲ့ဇွန်လကမဲဆန္ဒရှင်တွေဆုံးဖြတ်ချက်နဲ့ထွက်ပေါ်လာတဲ့ Brexit ကိုထောက်ခံသူတွေကတော့အယူခံဝင်မယ်လို့ပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာ မေကသူ့မအနေနဲ့လစ်ဘွန်သဘောတူစာချုပ်ရဲ့အပိုက်50ပါပြဋ္ဌာန်းချက်အတိုင်းမတ်လအတွင်းမှာဥရောပသမဂ္ဂတဲကဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကိုစတင်ပြီးဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ကနေအဆုံးသတ်ရေးအတွက်စာပြီးဆွေးနွေးမယ်လို့ပြောဆိုခဲ့တာပါအခုအထက်တရားရုံးရဲ့ဆုံးဖြတ်ချက်ကဝန်ကြီးချုပ်မေအတွက်တော့စိတ်ပျက်စရာဖြစ်စေသလိုဗြိတိန်ခေါင်းဆောင်တွေအနေနဲ့နောက်ဆုံးအချိန်သတ်မှတ်ချက်ကိုမိပါမလားဆိုတာကစိုးရိမ်စရာဖြစ်လာနေပါတယ်ခင်ဗျာ